ဒေါ်အောင်ဆန်းစုကြည်ကလာမယ့်ယူကပွဲမှာသူတို့ပါတီပြက်ပြက်တတ်တတ်အနိုင်ရပြီးအစိုးရဖွဲ့နိုင်မယ်ဆိုရင်သူမကိုတမရမဖြစ်အောင်ကန့်တတ်ထားတဲ့ပုံမှန်59စာလုံးကိုဥပဒေဘောင်အတွင်းကပြင်ဆင်နိုင်မယ်လို့ယုံကြည်ကြောင်းဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာရွေးကောက်ပွဲမှာတရားရဂိုင်းနှုံး NND ကအနိုင်ရရင်ဒေါ်အောင်ဆန်းစုကြည်တမရဖြစ်နိုင်ပါသလားလို့မိုးကောင်းမြို့မှာဒေသခံတဦးကမေးမြန်းခဲ့တာကိုအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ
်ဒီမှာဆက်ပြောပါကြည့်ပါတခုကပါလဲဆိုတော့ဒီကလေးကျမတို့အပြတ်တတ်နိုင်တယ်ဒီလူလူတို့ကကျမတို့ရဲ့နောက်မှာတောင်းတပင်ပင်ယူနေနေညို့ရှိတယ်ဆိုတော့ထင်ရှားလို့ရှိလို့ရှိရင်ကျမတို့ဥပဒေပေါင်းအတွင်းရနေပြီးတော့ဒီပုံမောက်ပြင်ထိုင်မယ်လို့ကျမယုံကြည်ပါတယ်နောက်တစ်ခုကဒီပုံမောက်ကိုချက်ချင်းကျမတို့ဒီလူလူတို့လိုလားဆိုလို့ချက်ချင်းနဲ့ငင်းမပြင်နိုင်တော့မှမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့ကျမလည်းဥဆောင်ပြီးတော့ဒါကြိုးပါမှာပဲဆိုတော့ပုံမှန်နေနေကြောပြပြီ။ကမ္ဘာဆိုကမ္ဘာဆိုရာဓုနာမကိုခံယူထားတာဥဆောင်နိုင်တာမဟုတ်ပါဘူး။ဒီလိုရဲ့လက်ခံလို့ရှိရင်ကျမတို့ဥဆောင်သွားလို့ရပ
ါတယ်။ဒါပြင် NLD ကိုအရင်ကဆန့်ကျင်သူတွေအခု NLD တဲရောက်လာတာကိုသူအနေနဲ့သိရှိကြောင်းပါတီတာဝန်မကြေပွန်ပဲကိုကြိုးရှာရင်ထိထိရောက်ရောက်အရေးယူမှာဖြစ်ကြောင်းလဲဒေါ်ဆန်းစုကြည်ကဂတိပေးစကားပြောပါတယ
်။ဘယ်လိုစိတ်တင်စားရင်းနဲ့ဝင်လာခဲ့တယ်ဆိုတာကာယကံရှင်မဲ့အစီအစဉ်ပဲ။ကျန်တဲ့လူတွေမရှိဘူး။အဲ့တော့ဒီမှာပြောတယ်။ကောင်းပြီဘယ်လိုစိတ်တင်စားရတဲ့ဝင်ရဝင်ပဲ။ခုအဖွဲ့လေးကိုရောက်လို့ရှိရင်တော့စိတ်နာမှန်မှန်နဲ့လုပ်ပါ။မလုပ်လို့ရှိရင်အဖွဲ့ရဲ့စီမံစီကံရအရေးကြီးမှာဖြစ်ပါတယ
်။ဒေါ်ဆန်းစုကြည်ဟာဒီကနေ့မနေ့မြကြီးနာကထွက်ခွာလာခဲ့ပြီးမနေ့7နှစ်ခန့်မှာနမ်မတိကိုရောက်ပါတယ်။လူ2000ခန့်ကပိုးစီဘုံပေါင်းအနေနဲ့ကြိုဆိုခဲ့ပါရခင်ဗျာဒေါ်အောင်ဆန်းစုကြည်က NLD ပါတီဝင်တွေဟာလူထုအတွက်ကိုကြိုးဆွန့်ခဲ့ကြောင်းနဲ့သူတို့ပါတီဒီကနေ့ကြိုးစားနေတာဟာလည်းလူထုအတွက်ဖြစ်ကြောင်းပြောပါတယ
်ဆရာတော်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲမှာဝင်ပြီးတော့ရှင်းပြိုင်နေဆိုတာဒီကဲတော့လူတဦးတယောက်ကိုလည်းရှင်းပြိုင်တာမဟုတ်ဘူးအဖွဲ့တစ်ခုလည်းရှင်းပြိုင်တာမဟုတ်ဘူးစနစ်တကူကိုရှင်းပြနိုင်တာပါလို့ကျမတို့ပြောချင်ပါတယ်။ဒီစနစ်ကိုမပြောင်းရင်ကျမတို့နိုင်ငံသုံးတဲ့ချမ်းသာညင်းကြမှာမဟုတ်ပါဘူးလို့ကျမပြောချင်ပါတယ်။ကျမတို့ဒီစနစ်ဟာနိုင်ငံပေါ်မှာဘလို့အကျိုးသက်ရောက်မှုရှိတယ်ဆိုတာဟာနှစ်ပေါင်း90လောက်ပြည်သူလူထုကခံခဲ့ရလို့ကောင်းအောင်သိနေပါပြီ။ဒါကြောင့်ကျမတို့ကပြောင်းလဲရမယ်ဆိုတာစနစ်ကိုပြောင်းဖို့ပြောတာပါ
နမ်တီကနေမိုးကောင်းမြို့ကိုမနေ့7နှစ်ရာခန့်မှာဒေါ်အောင်ဆန်းစုကြည်ရောက်လာတဲ့အခါလူ6000ခန့်ကတောင်းတောင်းဖြားဖြားကြိုဆိုခဲ့ပါတယ်ခင်ဗျာ။နေ့လယ်တနာရီခန့်မှာဒေါ်အောင်ဆန်းစုကြည်ကပူပြင်းလှတဲ့နေရောင်အောက်မှာအခမ်းအနားတက်ရောက်ခဲ့တဲ့မိုးကောင်းလူတို့ကိုနှုတ်ဆက်ပြီးမိုးညင်းမြို့ကိုဆက်လက်ထွက်ခွာသွားပါတယ်ခင်ဗျာ
။ဒီလိုမိုးတက်နေကနေနေမှုပါ။ကျမတို့ကလည်းကြုံတွေ့ရပြောရမယ်နော်။အခုကျမတို့နိုင်ငံမှာဆိုရင်ခင်ရအောင်လို့ရောင်ကြီးတွေကအင်တာမပြင်းထန်လာဖြစ်တာကြောင့်မလို့ကိုကူကိုလည်းဒီယူဆိုင်ကြပါကျမတို့ပြည်သူတွေကျမ်းပါမှကျမတို့နဲ့တူတူတွဲပြီးတော့အလုံးလို့သားပါဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်နောက်ပြီးရေကပွင့်မဲ့ NLD ကိုမဲပေးလို့မမဲပါနဲ့လို့ဆောင
်ဒေါ်ဆန်းစုကြည်ဟာဒီကနေ့ညမိုးညမှာညအိယာနာပြီးမနဲ့ဖန်မှာအင်းတော်ကြီးခီးဆက်ပါလိမ့်မယ်မြကြီးနာကိုမနဲ့ဖန်ညပိုင်းပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ